မြန်မာနိုင်ငံမှာဒီနေ့နိုင်ငံတော်ဆေးရနာသိမ့်မှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လို့စစ်တပ်ကိုထောက်ခံတဲ့ဆန္ဒပြပွဲတချို့လည်းရန်ကုန်မြို့မှာရှိခဲ့ပါတယ်။နိုင်ငံတော်အလံတွေလွှင့်ထားတဲ့ကားတွေနဲ့လက်လက်ဆန္ဒပြတာလမ်းဘေးကနေဖြတ်သွားတဲ့ကားတွေကိုတောင်းဆိုဆန္ဒပြတာတွေလုပ်ကြပါတယ်။ရန်ကုန်မြို့သူဝနအာကစားခွင့်ရှိကဆန္ဒပြပွဲမှာဆိုရင်လက်ငါးချောင်းထောင်ထားတဲ့ Stop Thinking Daba စိုင်းဘုတ်တွေကန်ဆောင်ဆန္ဒပြသူတွေကကားတွေဟွန်တီတာဆူညံတယ်လို့ဆိုပြီးဟွန်တီပြီးဆေးရနာသိမ့်မှုကန့်ကွက်နေတာတွေကိုရပ်ဖို့တောင်းဆိုကြပါတယ်။ပြည်သူတက်မတော်ဒုတက်မတော်ဗုဒ္ဓဘာသာဒုတက်မတော်ဆိုတာမျိုးတွေကိုလည်းအော်ဟစ်ကြွေးကြော်ကြပါတယ်။အစိုးရဘိုင်း MRTV ရုပ်သံကလည်းဒီနေ့ညနေပိုင်းတုန်းကပြည်သူတို့ပန်ကြားချက်ဆိုပြီးတော့ထုတ်လွှင့်ပါတယ်။ဘယ်သူကပန်ကြားတာလဲဆိုတာအတိအကျမပါတဲ့ပန်ကြားချက်မှာဒီမိုကရေစီကျင့်စဉ်အရလူတိုင်းမှလွတ်လပ်စွာနေထိုင်ခွင့်ရှိပေမဲ့ဒီလွတ်လပ်မှုဟာတခြားသူကိုမထိပါစေရကိုယ်နဲ့သဘောထားအယူအဆမတူသူတွေကိုကွဲလွဲခွင့်ပေးရမယ်မထိပါရမတားဆီးရလို့ဆိုပါတယ်ဒီမိုကရေစီလူ့အခွင့်အရေးအကြောင်းမျိုးမျိုးပြပြီးတော့တခြားသူတွေကိုအုပ်စုဖွဲ့အတင်းအကျပ်ပြုတာနှောက်ယှက်ချင်းချောက်တာတဲ့အထိဥပဒေချိုးဖောက်မှုတွေရှိနေတယ်လို့အဲ့ဒီပန်ကြားချက်ထဲမှာဖော်ပြထားပါတယ်လူမှုဘေးကင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုတားဆီးနှောက်ယှက်ဟန်တာတဲ့ကျူးလွန်မှုတွေကိုဥပဒေနဲ့အညီအရေးယူမယ်လို့လည်းတတိပေးထားပါတယ်ဥပဒေမဲ့ကျူးလွန်သူတွေကိုလက်မခံရုံသာမကနိုင်ငံလူမျိုးအကျိုးအတွက်ပူးပေါင်းလက်တွဲပြီးတော့တားဆီးပယ်ရှားကြဖို့ပြစ်တာရခံတယ်လို့ရေးထားပါတယ်။မြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့ဆက်အာဏာသိမ်းမှုကန့်ကွက်ဆန္ဒပြမှုတွေမှာပြည်သူအများအများပါဝင်ပြီးအများအပြားငြင်းငြင်းချမ်းချမ်းရှိတာမို့အုပ်စုဖွဲ့အတင်းအကျပ်ပြုနှောက်ယှက်ချင်းချောက်တာအထိဥပဒေချုပ်ပေါက်မှုရှိတယ်လို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိပါတယ်။တချို့လေးလာဆောင်ကြည့်သူတွေကတော့ဆန္ဒပြမှုတွေကိုဖြိုခွင်းဖို့အကြောင်းပြတာဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်။ကွဲလွဲခွင့်ကိုအကြောင်းပြပြီးလူမျိုးရေးဘာသာရေးအတုံးချတဲ့အထီးကရုံးတွေဖြစ်အောင်လှုပ်လာနိုင်တယ်လို့တတိပေးနေကြပါတယ်။